ရခိုင်ပြည်နယ်အတွင်းညမထွက်ရအမိန်ထုတ်ထားတဲ့ပုံနှကျုံမြို့နယ်ထဲမှာဒေသခံလူငယ်နှစ်ယောက်မင်းညပိုင်းကစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသွားတယ်လို့မိသားစုဝင်တွေနဲ့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်။ပြစ်ခတ်ခံရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လက်နက်ကင်ပြိပခါတွေကြောင့်အရက်သားတွေမကြခဏထိခိုက်သေးကြမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်ထဲမှာအခုနောက်ဆုံးကြုံရတဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါရရှင်။
ရခိုင်ပြည်နယ်ပုံနေကျောင်းမြို့နယ်မှာလူငယ်နှစ်ဦးဖြစ်တဲ့မောင်ဆိုမင်းထွန်းနဲ့ကိုဇော်ရှိတို့ပြစ်ခတ်ခံခဲ့ရတာပါမိသားစုဝင်တယောက်ကတော့ညမထွက်ရမင်းဆက်တင်အသက်ဝင်မဲ့ည9နာရီရှင်လောက်မှာအင်္ဂါထွက်တော်ပြီးနောက်ပြစ်ခတ်ခံခဲ့ရတာလို့ပြောပါတယ်ည
နေ6နာရီ9 5မိနစ်မှာပါအမျိုးရင်းကိုတွေ့တာပါကိုင်းကနေအမျိုးရင်းကိုတွေ့တာပါညရှင်မှာညနေတက်ကဆက်ပြီးတော့ပိုက်တာပါမိနာကနေဦးခွေးဆုံးနေပါပြီ
ည7နာရီ55မိနစ်လောက်မှာအင်္ဂါနယ်အမျိုးအိမ်ကိုတွေ့တာပါအဲ့ဒီအချိန်မှာ950တက်ကထွက်ပြီးတော့ပြစ်တာပါလူနာရှင်တွေကတော့ခုခွေးစိတ်နေပါတယ်လို့မောင်ဆိုးမင်းထွန်းရဲ့မိသားစုဝင်တူပြောပြတော့တာပါတိခါမှုကြောင့်ဒဏ်ရာရတော့တဲ့လူဝင်နှစ်ဦးကိုတော့ဆေးရုံမှာဆေးကုသပေးထားတယ်လို့လည်းပုံနှကျွန်းမစ်ဆန်တန်းရဲ့အမျိုးသားလှတ်တော်အမဦးခင်မောင်လာကပြောပါတယ်
ဒါကရှင်းတော့ပါပဲဟိုကတော့တော်တော်အယူကြီးနေနေတယ်ကြားတယ်ရှင်းတော့ပါတော့ဆုံးလို့မရဘူး
ပြစ်ခတ်ခံရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တည်နိုင်ဖို့ဒေသခံစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမယ့်ပြန်လည်ဖြေကြတာမရရှိခဲ့ပါဘူး။အနောက်ပိုင်းတိုင်းစစ်ထာနာချုပ်ပြောခွင့်ရဗိုလ်မုံကြီးဝင်းစောဦးကတော့ပြစ်ခတ်မှုနဲ့ပတ်သက်လို့မသိရှိကြောင်းဘူယော်ရေကိုပြောပါရစေ။
ကျွန်တော်ကြားကုန်ကြအောင်အဲ့ကြမေးကြည့်တော့မဟုတ်ဘူးကျွန်တော်လည်းမကြားမိဘူးကျွန်တော်တို့လည်းတင်ပြထားတာ
ရခိုင်လက်နက်ကင်အေအေနဲ့တပ်မတော်တို့ကြား2018ခုနှစ်ဒီဇင်ဘာလ3ကစလို့လက်နက်ကင်ပဏိပခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းကြားရတိတောင်ဘူးတီတောင်မောင်တော်နဲ့ပုံနှကျွန်းမျိုးနေတွေမှာအပြီလာကစပြီးပုံမှန်တစ်လေးလေးထုတ်ပြန်ထားပြီးည9နာရီကနေမနက်9နာရီတွင်တော်လာမှုတွေမလုပ်ဖို့ကန့်တထားတာဖြစ်ပါတယ်ညမထွက်ရမင်းထုတ်ပြန်ထားတဲ့နေမြေတွေမှာမကြာခဏပြစ်ခတ်မှုတွေကြောင့်အရာသားထိခိုက်ဒေဂျေမှုတွေလည်းကြုံတွေ့နေရပါတယ်။ပြီးခဲ့တဲ့ဩဂုတ်လတရက်နေ့ကလည်းပုံနှကျွန်းမျိုးကနေစစ်တွေမျိုးကိုည7နာရီလောက်မှာအလောက်ကပြန်လာသူနှစ်ဦးစစ်တွေမျိုးနီးမင်းချောင်းတရားမှာပြစ်ခတ်ခံရတာကြောင့်တဦးသေဆုံးပြီးနောက်တဦးကတော့ဒဏ်ရာရခဲ့ပါတယ်။အောက်တိုဘာလ2ရက်နေ့မှာလည်းမနက်2နာရီလောက်မှာအပေါဝါကြေးရွာကနေကြောက်တော်မျိုးတို့အလုတော်တဲ့ဒေသခံတဦးစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့တာပါ။အမျိုးသားလက်တော်မှဦးခင်မောင်လာကတော့ထိခိုက်သေဆုံးတဲ့အထိဒေသခံအရာသားတွေရဲ့ဆုံးရှုံးမှုတွေကိုအကာအကွယ်ပေးဖို့တပ်ဆိုင်သူတွေအားလုံးဝိုင်းဝန်းကြိုးပမ်းဖို့လိုအပ်ကြောင်းတိုက်တွန်းခဲ့ပါတယ
်။အများကြီးပဲဒီဘွေလူကြီးဒီဘွေအဖြစ်ကလည်းနိုင်တာ။ဒါမျိုးကဟို1988နောက်ပိုင်းပိုစီဒီဝင်းကြီးတွေမှာဒီတန်ကအများကြီးခံစားခဲ့ပြီးလက်တော်ကတော့အားရမရှိဘူး။ဒါပေမဲ့ဒီကိစ္စမျိုးတွေမှာဒီတိတ်ဆက်တော်မတကမကြိုးစားဘူး။တမန်ကချက်ကတိတ်ကြတယ်မှာတော့လက်တော်ကဒီလူချင်းလေးနဲ့ရင်းဆိုင်ကြတယ်မှာအမှားကိုယ့်ရဲ့ကိုပြပေးတာကမရှိဘူး။အဝီလာလည်းမရှိဘူး။
ဒီတဲ့ရင်တပါထင်ပါပဲရခိုင်ပြည်နယ်ကိုရောက်ရှိလာတဲ့ကုလသမဂ္ဂတွင်ယူမှုရှုပ်ရဲ့မြန်မာနိုင်ငံအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာကလည်းအဲရခိုင်လက်နက်ကင်အဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေကြောင့်အရသားတွေထိခိုက်သေဆုံးမှုတွေတိုးလာနေကြောင်းပြောဆိုခဲ့ပါတယ်။ဒီအတွက်လည်းတပ်ဆိုင်သူတွေအားလုံးနဲ့အရသားတွေကိုကာကွယ်ပေးဖို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားဖို့လိုအပ်ကြောင်းလည်းမြန်မာနိုင်ငံခီးစဉ်ဆုံးသထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်ခင်ဗျာ။